မြန်မာနိုင်ငံအနောက်ဖက်မှာရိုဟင်ဂျာတွေအပေါ်ဖိနှိပ်ညှဉ်းပန်းမှုတွေဟာနိုင်ငံတကာဥပဒေချိုးဖောက်မှုမြောက်တယ်လို့အစိုးဆုံးထောက်ပြခဲ့တဲ့နိုင်ငံတကာဥပဒေပညာရှင်ပမောက်ခဝီလျံရှာဘက်စ်က ICJ နိုင်ငံတကာတရားရုံးမှာမြန်မာအစိုးရရဲ့ရှေ့နေအဖြစ်လိုက်ပါဆောင်ရွက်မယ်ဆိုတဲ့သတင်းအပေါ်နိုင်ငံတကာလူ့အခွင့်အရေးလှုပ်ရှားသူတွေဘက်ကအားအားသင့်စိတ်ပြက်ခဲ့ကြပါတယ်။2010ပြည်နှစ်ကပမောက်ခရှာဘက်စ်ဦးဆောင်ပြီးရေးသားပြုစုခဲ့တဲ့မြန်မာနိုင်ငံအနောက်ပိုင်းကလူသားတူအပေါ်ရာဇဝတ်ကျူးလွန်မှုအဆောက်အအုံဝိုင်းဝန်းကူညီပေးခဲ့တဲ့သူတချို့ကိုမေးမြန်းထားတဲ့မိုင်အချင်းနိုင်ကဆက်လက်တင်ပြပေးမှာပါ
။ဗြိတိန်နိုင်ငံလန်ဒန်မစ်ဒယ်ဆက်စ်တက္ကသိုလ်နိုင်ငံတကာပမောက္ခဝီလျံရှေဘတ်စ်ဟာလူမျိုးတုံးတပ်ဖြတ်မှုအပါအဝင်နိုင်ငံတကာဥပဒေနဲ့ပတ်သက်ရင်အကျွမ်းကျင်ဆုံးပုဂ္ဂိုလ်တစ်ဦးဖြစ်နိုင်ငံတကာကအတိအမှတ်ပြုလေးစားရသူပါ။ဒါအပြင်ရိုဟင်ဂျာအရေးနဲ့ပတ်သက်ရင်2020ပြည့်နှစ်မတိုင်ခင်ကတည်းကနိုင်ငံတကာဥပဒေပညာရှင်တဦးအနေနဲ့စောင့်ကြည့်လေ့လာနေခဲ့သလိုမြန်မာစစ်တပ်ရဲ့လုပ်ရက်တွေဟာလူသားတို့အပေါ်ရာဇဝတ်ကျူးလွန်မှုမြောက်တယ်ဆိုတာကိုလည်းအရင်ဆုံးထောက်ပြခဲ့သူတဦးဖြစ်ပါတယ်။အခုလိုရိုဟင်ဂျာအတိုင်းဝိုင်းအနေနဲ့ဘလောက်ထိဖိနှိပ်ညှဉ်းပန်းခံခဲ့ရသလဲဆိုတာကိုအထောက်အထားတွေနဲ့အသေးစိတ်သိနေသူဥပဒေပညာရှင်တဦးအနေနဲ့ရိုဟင်ဂျာတွေကိုဖိနှိပ်မှုမှာတာဝန်ရှိတဲ့မြန်မာအစိုးရဘက်ကနေရှေ့နေဖြစ်လိုက်ပါဆောင်ရွက်မယ်ဆိုတဲ့သတင်းအပေါ်မှာအံ့ဩမိတယ်လို့နားမလည်နိုင်အောင်လည်းဖြစ်ရတယ်လို့ဒီတိန်အခြေဆိုင်မြန်မာအရေးလှုပ်ရှားနေတဲ့ဘာမကမ်ပိန်း UK ရဲ့အမှုဆောင်ညွှန်ကြားမှု Mark Farmana က VOA ကိုပြောပါတယ
် It is a very big surprise that he has
ဒီမှုမှာမြန်မာအစိုးရတွေသူလိုက်ပါဆောင်ရွက်မယ်လို့သဘောတူခဲ့တဲ့ပေါ်အရန်ကိုအံ့ဩမိပါတယ်ဘာကြောင့်လဲဆိုတော့ရိုဟင်ဂျာတွေအပေါ်ဖိနှိပ်မှုလို့ရတွေဟာလူမျိုးတုံးတက်ချက်မှုမြောက်တယ်လို့သူယူဆတဲ့အကြောင်းအရင်တော့ကလူတွေကိုသူပဲပြောခဲ့တာပါ။သူတင်ကြားခဲ့တဲ့ကျောင်းသူကျောင်းသားတွေ၊တရင်တော့တွေနဲ့တခြားလူတွေကိုသူ့ရဲ့ထင်မြင်ယူဆချက်ကိုပြောတဲ့နေရာမှာလူမျိုးတုံးတက်ဖြတ်မှုအနေဓာတ်ရောက်တဲ့ကျူးလွန်မှုတွေဖြစ်ခဲ့လို့ပြောခဲ့တာပါ။ဒါ့အပြင်နိုင်ငံကမှဒီကိစ္စကိုပြောခင်ကလွန်ခဲ့တဲ့2010ပြည့်နှစ်ကလေးကလူခွင့်ရေးလှုပ်ရှားနေတဲ့ Irish Center အဖွဲ့ကပြုစုရေးသားတဲ့ရိုဟင်ဂျာတွေရင်ဆိုင်ခဲ့ရတဲ့အခြေအနေဟာလူသားမှုပေါ်ရာဇဝတ်ကျူးလွန်မှုဖြစ်တယ်ဆိုတဲ့အစီအစဉ်ကားကိုလည်း Professor Shabes ကဦးစီးခဲ့တာပါ။အဲကြောင့်အခုလိုဒီမှုကိုသူကလိုက်ပါဆောင်ရွက်မယ့်ကိစ္စဟာအလုံးကိုအံ့ဩသင့်စရာဖြစ်တယ်လို့သူရေးသားပြုစုတဲ့စာအုပ်အတွက်ဝန်ဝန်ကူညီပြီးအချက်လက်တွေပေးခဲ့ကြတဲ့ရိုဟင်ဂျာတွေပေါ်သစ္စာဖောက်ရကြပါတယ
်။ဘာမကမ်ပိန်း UK အဖွဲ့ကိုယ်တိုင်လည်း2020ပြည့်နှစ်ကပမောက္ခဝီလျံရှာဘတ်စ်ရေးသားတဲ့စာအုပ်အတွက်အချက်လက်တွေကိုဝန်ဝန်ကူညီပံ့ပိုးပေးခဲ့တာဖြစ်ပါတယ်။အလားတူ2010ပြည့်နှစ်ကပမောက္ခရှာဘတ်စ်ဦးစီးရေးသားတဲ့ရိုဟင်ဂျာတွေရဲ့အခြေအနေမြန်မာနိုင်ငံအနောက်ဘက်ကလူသားတူအပေါ်ရာဇဝတ်ကျူးလွန်မှုဆိုတဲ့အစအုပ်အတွက်ကူညီပေးခဲ့သူ Rohingya Action Ireland အဖွဲ့ကတာဝန်ရှိသူ Mohammed Rafiq ကလည်းသူ့ရဲ့အမြင်ကိုအခုလို VOA ကိုပြောပါတယ
် But when he I seen when I see the book was
ကျွန်တော်သူနဲ့တွေ့တဲ့အချိန်က2010ပြည့်နှစ်ဇွန်လမှာဒီစာအုပ်မိတ်ဆက်ပွဲကို Ireland နိုင်ငံနိုင်ငံခြားရေးဝန်ကြီးဌာနမှပြုလုပ်တဲ့အချိန်ကဖြစ်ပါတယ်အခုသူကမြမအစိုးရရှိနေဖြစ်လိုက်ပါဆောင်ရွက်မယ်လို့ကြားလိုက်ရခြင်းမှာတုံ့လုတ်ခဲ့ရပါတယ်။ဒဗ္ဗလင်မြို့မှာသူ့ဆောင်မိတ်ဆက်ပွဲမှာတွေ့ဆုံခဲ့ခြင်းရိုဂျာတို့နဲ့ပတ်သက်လို့ဥပဒေရေးရာကနေထောက်ပြခဲ့တဲ့သူရဲ့ဆုံးဖြတ်ချက်ကိုမြုံနိုင်အောင်ဖြစ်ရပါတယ်
။မိုဟာမက်ရာဖစ်ခါအသက်10နှစ်အရွယ်ကလေးကမြန်မာနိုင်ငံဘက်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ရပြီးရိုဟင်ဂျာဒုက္ခသည်စခန်းမှာကြီးကျင်းလာခဲ့သူဖြစ်ပါတယ်။အသက်20ကျော်မှအိုင်ယာလန်နိုင်ငံကိုဒုက္ခသည်ဖြစ်ရောက်ရှိခဲ့သူဖြစ်ပြီး2010ပြည့်နှစ်မတိုင်ခင်ဒုက္ခသည်စခန်းမှာနေခဲ့စဉ်ကတည်းကပမောက္ခဝီလျံရှေဘတ်စ်ဦးစီးတဲ့သူတေသနာအဖွဲ့ကိုအချက်လက်တွေကိုဝိုင်းဝန်းကူညီပံ့ပိုးပေးခဲ့သူဖြစ်ပါတယ်။ICJ နိုင်ငံတကာတရားရုံးမှာဂမ်ဘီယာနိုင်ငံကမြန်မာပေါ်လူမျိုးတုံးတပ်ဖြတ်မှုတားဆီးရေးစာချုပ်ချိုးဖောက်မှုဆွဲချက်တင်ထားတဲ့အမှုကိုခုခံခြေပါဖို့ပမောက္ခဝီလျံရှာဘတ်စ်ကိုမြန်မာအစိုးရကဥပဒေကျိုးဆောင်ဖြစ်မြန်မာအစိုးရကငှားရမ်းလိုက်ကြောင်းတီးခဲ့တဲ့ရက်ပိုင်းကသတင်းတွေထွက်လာခဲ့ရတဲ့ပတ်သက်လို့ရှေ့နေရှာဘတ်စ်ကို VOA ကတိုက်ရိုက်ဆက်သွယ်မေးမြန်းတဲ့အခါမှာဟုတ်မဟုတ်ညင်းဆိုခြင်းမရှိဘဲသူ့အနေနဲ့သတင်းထုတ်ပြန်ရေးအရာရှိတယောက်ကိုခန့်ထားဖို့ရှိနေပြီးလောလောဆယ်မှာဆက်သွယ်နိုင်တဲ့အချက်လက်အသေးစိတ်ကိုမပေးနိုင်သေးကြောင်းနဲ့သူတို့ဘက်ကအဆင်သင့်ဖြစ်ပြီးဆိုတာနဲ့ VOA ကိုပြန်လည်ဆက်သွယ်မှာဖြစ်တယ်လို့အီးမေးကနေတုံ့ပြန်ခဲ့ပါတယ်။ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံတဲ့မြန်မာအစိုးရဘက်ကတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်ဦးဆောင်ပြီးICJ တရားရုံးမှာတွားရောက်ရင်ဆိုင်ဖို့ရှိပါတယ်ရှင်